WHO အကြီးအကဲ Tedros Adhanom Ghebreyesus ကိုတရုတ်ကဝယ်လိုက်ပြီလို့အမေရိကန်နိုင်ငံရဲ့ဝန်ကြီး Mike Pompeo ရဲ့ပြောကြားချက်ကို WHO အကြီးအကဲကပယ်ချလိုက်ပြီးကိုရိုနာဗိုင်းရပ်စ်ကိုနိုင်ငံရေးနဲ့မရောရှက်ဖို့သတိပေးပြောကြားလိုက်ပါတယ်။အခုသတင်းပတ်အစောပိုင်းကဗြိတိန်နိုင်ငံကိုရောက်နေတဲ့ဝန်ကြီး Pompeo ကဗြိတိရှ်လွတ်တော်အမတ်တွေနဲ့ပို့ထူးနေကတကပိတ်တွေ့ဆုံဆွေးနွေးခဲ့ကြောင်း Times of London သတင်းစာမှာဖော်ပြပါတယ်။ Tedros ကိုတရုတ်အစိုးရကဝယ်လိုက်တယ်ဆိုတဲ့ထောက်လှမ်းရေးသတင်းအချက်လက်တွေရရှိထားကြောင်းနဲ့သူကို WHO အကြီးအကဲဖြစ်2019ခုနှစ်မှာခန့်အပ်လိုက်ခြင်းဟာပြည်ထောင်ချက်တည်းရဲ့ကြဆုံးခန်းကိုရောက်သွားစေကြောင်းလဲလွတ်တော်အမတ်တင်တဲ့တွေ့ဆုံမှုတွင်ဝန်ကြီးပွန်ပေယိုကပြောကြားခဲ့တယ်လို့သတင်းမှာဖော်ပြထားပါတယ်။ဒီလိုပြောဆိုမှုတွေအပေါ်ကြာသပတေးတွေကပြုလုပ်တဲ့ COVID-19 သတင်းစာရှင်းလင်းပွဲအတွင်း WHO အကြီးအကဲကအခုလိုတုံ့ပြန်လိုက်ပါတယ်
။ And the comments are untrue and unacceptable and without any foundation for that matter.
အဲ့ဒီလိုပြောဆိုမှုဟာမမှန်ကန်တဲ့အပြင်လက်ခံနိုင်စရာမရှိကြောင်းဒါဟာအခြေအမြစ်မရှိတဲ့ပြောဆိုမှုသာဖြစ်ကြောင်းခုချိန်မှာရင်ဆိုင်နေရတဲ့အကြီးမားဆုံးချင်းချောက်မှုဟာကာယယောဂါကိုနိုင်ငံရေးနဲ့ရောရှက်တဲ့ကိစ္စဖြစ်ကြောင်းတက်ဒရိုဂေဘရီယေဆုစ်ကတုံ့ပြန်ခဲ့တာပါ WHO ရဲ့တခုတည်းသောအာရုံစိုက်လှုပ်ဆောင်မှုဟာလူအသက်ကယ်တင်မှုဖြစ်ကြောင်းနဲ့အဲ့ဒီလိုပြောဆိုမှုတွေကြောင့်လမ်းကြောင်းပြောင်းသွားမှာမဟုတ်ကြောင်းလဲ WHO အကြီးအကဲကပြောပါတယ်ကြာသပတေးနေ့အစောပိုင်းကဒိမတ်နိုင်ငံကိုရောက်နေတဲ့ဝန်ကြီးပွန်ပေယိုသတင်းတောက်တင်နဲ့တွေ့ဆုံစဉ်မှာတော့အဲ့ဒီကိစ္စအတွက်မေးခွန်းမထုတ်ခဲ့ကြပါဘူးခင်ဗျ